ဘီဂျင်းမြို့တော်ကိုရောက်ရှိနေတဲ့အမေရိကန်ကာဝေးဝန်ကြီးရောဘတ်ဂိတ်စ်ကတရုတ်ရဲ့စစ်ရေးစွမ်းရည်အလျင်အမြန်ခင်မီတိုးတက်ရေးအစီအစဉ်ကိုပိုပြီးထင်သာမြင်သာရှိစေချင်တယ်လို့တောင်းဆိုနေတဲ့အချိန်မှာပဲပြီးခဲ့တဲ့သတင်းဘက်ကတရုတ်နိုင်ငံချင်တူးပြည်နယ်အနောက်တောင်ပိုင်းကမြို့တစ်မြို့ရဲ့လေရင်ကွင်းငယ်တကွင်းမှာတရုတ်လေတာရဲ့နောက်ဆုံးထုတ်လုပ်တဲ့ G20 ဂျက်တိုက်လေယာဉ်ကို15မိနစ်ကြာစမ်းသပ်မောင်းနှင်ပြန်တန်းခဲ့တဲ့ဓာတ်ပုံတွေကိုတရုတ်အစိုးရမီဒီယာတချို့မှဒီကနေ့ထုတ်ပြန်လိုက်ပါတယ်။တရုတ်ကွန်မြူနတီပါတီကအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ Global Times သတင်းစာနဲ့တရုတ်ကာကွယ်ဝန်ကြီးဌာနရဲ့ Internet Website တွေနဲ့တခြားသော Blog တွေပေါ်မှာတရုတ်လေတာရဲ့ State လို့ခေါ်နေကြတဲ့ G20 ဂျက်တိုက်လေယာဉ်ရဲ့ပြန်တန်းနေတဲ့ဓာတ်ပုံတွေနဲ့မြေပြင်မှာအကွေတွေကိုစမ်းသပ်မောင်းနှင်နေတဲ့ဓာတ်ပုံတွေကိုဖော်ပြထားတာပါ။လောင်စာဆီထပ်မဖြစ်ရဲကဘာတစ်ပတ်ပြန်တန်းနိုင်ပြီးရန်သူရေဒါတွေကဖမ်းယူလို့မမိနိုင်တဲ့အတန်နဲ့မြန်ပြီးဘုံကျဲလေရင်ဖြစ်ရောတိုက်လေရင်ဖြစ်ရောအသုံးပြုနိုင်တဲ့အမေရိကန်လေတပ်ရဲ့ B2 လေယာဉ်ကြီးကို Stealth လို့ခေါ်ကြပြီးတော့အခုတရုတ်ရဲ့ G20 Jet တိုက်လေယာဉ်မှာ Stealth ရဲ့စွမ်းရည်တွေရှိနေပြီလို့စစ်ရေးလေ့လာသူတွေကခန့်မှန်းထားကြပါတယ်။ဘီဂျင်းမြို့တော်ကိုပြန်တန်းနေတဲ့လေယာဉ်ပေါ်မှာသတင်းတောက်တွေနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Robert Gates ကလေယာဉ်တစ်စီးအတွက်ခက်ခဲမှုဖြစ်တဲ့မြေပြင်ပေါ်ကအကွေတွေကိုတရုတ်ရဲ့ G20 Jet တိုက်လေယာဉ်ကစမ်းသပ်အောင်မြင်ခဲ့မှုဟာအမေရိကန်ထောက်လန်းရေးကခန့်မှန်းထားတာတဲ့ရှေ့ကိုပို့ပြီးရောက်နေတဲ့အောင်မြင်မှုဖြစ်တယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ။